2010မှာရွေးကောက်ပွဲလုပ်ပြီးရပ်သားအစိုးရကိုအာဏာလွှဲရမယ်လို့ဗိုလ်ချုပ်မူကြီးတန်းရွှေကတပ်မတော်နေမှာမြမလူထုနဲ့တပ်မတော်ကိုကတိပြုလိုက်ပါတယ်။ဗိုလ်ချုပ်မူကြီးတန်းရွှေရဲ့အာဏာလွှဲပြောင်းရေးကတိကိုကနေ့တပ်မတော်နေမှာပြောကြားခဲ့တာပါ။ဒီရက်ပိုင်းဟာမနစ်ကစက်တင်ဘာလမှာဖြစ်ပွားခဲ့တဲ့စီးပွားရေးကြက်တင်းမှုနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတောင်းဆိုခဲ့တဲ့ယဟန်တန်ကာတွေနဲ့ပြည်သူလူထုရဲ့လူထုလှုပ်ရှားမှု6လပြည့်အချိန်အခါဖြစ်ပါတယ်။စက်တင်ဘာလူထုအုံကြောမှုကိုအစိုးရကပြင်းပြင်းထန်ထန်ဖိနှိပ်ခဲ့တဲ့အတွက်နိုင်ငံတကာအသိုက်အဝန်းကနှကောင်းရှုပ်ရှုံချခဲ့ကြပါတယ်။တပ်မတော်ဟာအာဏာမယူးခဲ့ကြောင်းဗိုလ်ချုပ်မူကြီးတန်းရွှေကအထူးပြုပြောဆိုသွားခဲ့တယ်လို့နိုင်ငံတကာသတင်းတွေမှာရေးသားကြပါတယ်။လူထုလူသားစားအသီးသီးရဲ့ကိုယ်စားလှယ်တွေလို့စစ်အစိုးရကခေါ်ဆိုတဲ့မိမိစိတ်ကြိုက်၍ပုံကိုများနဲ့ဖွဲ့စည်းချုပ်ပုံကိုမူချရေးဆွဲခဲ့တာကိုပြီးခဲ့တဲ့လကလက်ဆတ်တတ်ခဲ့ပြီးလူမှုစာနာခိုင်ဘွယ်ကျင့်ပမယ်လို့စစ်ဆိုးရကကြေညာခဲ့ပါတယ်။အဲ့ဒီဖွဲ့စည်းပုံပေါ်ဆန့်ကျင်သူများကိုခြေဖို့ရမှာပြည်သူလူထုကတပ်မတော်နဲ့ပူးပေါင်းမှုနဲ့ဗိုလ်ချုပ်မူကြီးတန်းရွှေကတပ်မတော်နဲ့မိန်ကွန်းမှာတိုက်တွန်းသွားခဲ့ပါတယ်။အဆိုပါဖွဲ့စည်းချုပ်ပုံကိုဝေဖန်သူတွေကတော့တပ်မတော်အာဏာဆက်လက်စုပ်ကိုင်ထားဖို့လှုပ်ထားတဲ့ဖွဲ့စည်းချုပ်ပုံဖြစ်တယ်လို့ဝေဖန်နေကြပါတယ်။အလားတူရတအစိုးရတို့အာဏာလွှဲပြောင်းရေးဂရိကိုဗိုလ်ချုပ်ပူကြီးတန်းရွှေမတိုင်မီမြမတပ်မတော်ခေါင်းဆောင်တွေက2ကြိမ်ဂရိပေးစီစဉ်ခဲ့ပူပါတယ်။နောက်ဆုံးတစ်ကြိမ်ကတော့ရွေးကောက်ပွဲပြီးတာနဲ့တပ်မတော်စစ်တမ်းရပြန်မယ်လို့1990ရွေးကောက်ပွဲကာလအတွင်းဗိုလ်ချုပ်ပူကြီးစောမောင်ကဂရိပေးခဲ့ပါတယ်။အဲ့ဒီအရင်တစ်ကြိမ်ကတော့တော်လှန်ရေးကောင်စီကမြမဆိုရှယ်လစ်လမ်းစဉ်ပါတီကိုအာဏာလွှဲပြောင်းပေးခဲ့တာပဲဖြစ်ပါတယ်။